ကျွန်တော်တို့အခုအစီအစဉ်ရတော့ဗောနော်ဒီမှာရှိတဲ့ဒီ American အခြေစိုက်ဗောနော် Making Sense International ဆိုတဲ့အဖွဲ့အစည်းတစ်ခုရှိတယ်သူကဟိုမိတ်ဖက်အဖွဲ့အစည်းတွေဗောနော်သူတို့ State Department လည်းရှိတယ်သူတို့အများအတူတူတွဲလောက်ထားတဲ့လူတွေရှိတယ်ကျွန်တော်တို့ဒီမနှစ်တုန်းကကွာလာလမ်ပူမှာဗောနော်မလေးရှားမှာအဲ့ဒီမှာကျွန်တော်တို့ဒီ Making Sense ကပဲဒီအာရှတောင်အာရှနိုင်ငံကကျွန်တော်တို့ YCL လူငယ်ဆိုပြီးတော့လေ Summit တစ်ခုလောက်နေတယ်သူတို့တရားလေအဲ့ဒီမှာကျွန်တော်တို့ကဒီရမြန်မာပြည်ကလည်းပါတယ်တခြားအာဆီယံနိုင်ငံတွေကလည်းကျွန်တော်တို့အကုန်လုံးလူငယ်တွေ YCL member တွေအကုန်လုံးပါပြီးတော့အဲ့ဒီမှာမလေးရှားမှာပါဖြစ်ကြတယ်အဲ့ဒီဟာဆိုတော့ကျွန်တော်တို့အဲ့တုန်းကကျွန်တော်အာဆီယံ region အတွက်လုပ်ပေးထားတဲ့အရာဒီ Washington DC မှာကြတော့ကျွန်တော်တို့သူတို့အဲ့ဒီ making sense ကပဲကျွန်တော်တို့အာဆီယံနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ YCL fellows တွေပေါ့နော်ဒီ alumni တွေကိုကျွန်တော်တို့သူတို့ကဖိတ်ခေါ်တာပေါ့နော်ပြောအဓိကအဖြစ်နဲ့ကျွန်တော်တို့ခုလက်ရှိမှာဆိုရင်လည်းသူတို့လောက်ထားတဲ့ဟာဆိုရင်လည်းဒီကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့ဟိုအရာတွေလည်းဖြစ်တယ်ပြီးတော့လူငယ်တွေနဲ့ပတ်သက်တဲ့ဟိုပေါ့အလောက်ကန်ခွင့်လန်းနေနဲ့လည်းပတ်သက်တဲ့ဒီကျွန်တော်တို့အကြောင်းအရာတွေဟိုပတ်သက်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိဆိုရင်လည်းကျွန်တော်တို့ဒီ American တန်ယုံကနေပြီးမှကျွန်တော်တို့ဒီဟိုကိုပိုင်လုပ်ငန်းလုပ်နေတဲ့လူတွေရောဒါမှမဟုတ်အလားလာရှိနေတဲ့လူငယ်တွေကိုတို့ကကျွန်တော်တို့ nomination လုပ်ပြီးမှအခုလက်ရှိမှာကျတော့ဒီဟို summit ကိုတက်ဖြစ်လာပါကိုဟုတ
်ဒီမှာရောအခုဟို YCL ကတော့ထုံးစံအတိုင်းဆိုရင်တော့သမ္မတဥပမာကဒီအရှိတောင်အာရှအာဆီယံနိုင်ငံတွေကလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပဲသူကဖွဲ့ပေးထားတာပေါ့နော
်ဒါပေမဲ့
အခုဒီအခုဟို slide တို့ဒီ Washington မှာလာတက်တဲ့ summit ကြတော့ကောအော်အရှေ့တောင်အာရှနိုင်ငံတွေကြီးပါလားတခြားအာဖရိကတို့ဥရောပတို့တခြားလက်တင်အမေရိကတို့ကလူတွေရောပါလားဗျ။အ
ော်ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကအဖြစ်တော့ဟိုဟာပါတယ်။အာဆီယံနိုင်ငံကကျွန်တော်တို့ဒီ YCL alumni တွေပေါ့နော် fellow တွေပါတယ်။ပြီးမှကျွန်တော်တို့တစ်ကပါလုံးနဲ့တိုင်းတန်နဲ့ဆိုရင်ကျွန်တော်နိုင်ငံပေါင်း50ကျော်လောက်ကျွန်တော်တို့အဲ့ဒီမှာလာတက်ကြတယ
်။ဒီဟိုဟာပေါ့နော်အာဆီယံလူငယ်တွေရဲ့တခြားနိုင်ငံတွေကလူသူတွေကိုစုပြီးတော့တွေ့ပေးတဲ့အဓိကရည်ရွယ်ချက်ကပါလဲဗျ။အ
ော်အဲ့ဒါကြတော့ကျွန်တော်တို့တစ်ကဘာလုံးဆိုင်ရံမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာတယ်ပြီးတော့ဘာအခက်ခဲတွေရှိပါရှင်ခုံမှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အဖြေရှာခြင်းနဲ့အဲ့ဒီအဖြေရှာခြင်းတဲ့ခါကျတော့ကျွန်တော်တို့ဒီကုနိုင်ငံထင်းမှာဒါမှမဟုတ်ကု region ထင်းမှာဘာဖြစ်နေလဲလူငယ်တွေမှာဘာဖြစ်နေလဲဘယ်လိုမျိုးကျွန်တော်တို့အလောက်ကန်တစ်တစ်ဖန်တီးရမလဲဆိုတဲ့ဟာတွေကျွန်တော်တို့ဒီကဘာလုံးအတိုင်းတာနဲ့ပေါ့နော်ဥပမာဒီ foundation တွေကလည်းအများကြီးပါလာတယ်ပြီးတော့တခြားကျွန်တော် Microsoft တွေကလည်းပါလာတယ်ပြီးတော့ Dell တို့ပြီးတော့ကျွန်တော်တို့ဒီအဓိက USA ကသူတို့ program တွေလူငယ်တွေအတွက်ဒီပါတယ်ဟိုဟာ season လုပ်လဲအလောက်ကန်ခွင့်လန်းနေပါတယ်လုပ်လဲအဲ့လိုမျိုးတွေပေါ့နော်အများကြီးအကြောင်းအရာတွေကိုကျွန်တော်တို့ကတချို့ဆိုရင်သူတင်တာအကောင်းကောင်းလေးလုပ်ပြမှာ presentation ပေးကြတယ်အဲ့လိုမျိုးတွေပေါ့နော်အဓိကတော့ကျွန်တော်လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ဒီအလောက်ကန်ရှာပါလာမှုရဲ့ပြီးတော့ migration ပေါ့နော်အဓိကဒီမှာအကြောင်းမှာပြောမယ်ဆိုရင်လည်းကျွန်တော်တို့ဒီဟို migration ပြဿနာတွေဘယ်လိုဖြေရှင်းကြမလဲပါဟိုအဓိက issue တွေရှိတယ်ဆိုရင်ဟာအားလုံးကျွန်တော်တို့အဓိကအမြင်ချင်းဖလှယ်ဖို့အတွက်အဓိကဟိုဖြစ်တယ်လို့ပေါ့
ကို slide နှုန်းကရောမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဗားရီများတင်ပြဆွေးနွေးခဲ့ကြပါတယ်
အများစုပြောကြတာကနိုင်ငံအလိုက်မဟုတ်ဘဲနဲ့ကျွန်တော်တို့ဒီက foundation တွေပြီးတော့ NGO ပိုင်းတွေပြီးတော့တချို့ဟိုသုတေသနကုမ္ပဏီတွေပြီးတော့အဲ့ဒီ entrepreneurs အောင်မြင်နေတဲ့ကျွန်တော်တို့သူတီထွန်သူတွေရဲ့အဓိကအမြင်ကိုကျွန်တော်တို့ကသူတို့က presentation ပေးတယ်ပြီးတော့ဆွေးနွေးတယ်အဲ့ဒီမှာကျွန်တော်တို့ကအဲ့ဒီကောင်းစဉ်လိုက်ကိုစိတ်ဝင်စားရအရာအပေါ်မှာမူတည်ပြီးမှကျွန်တော်တို့အဲ့ဒီမှာဝင်ပါဖြစ်တယ်ကျွန်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောလို့ဟိုဟာဟိုဒီလိုမျိုးအချိန်တက်တက်ပေးတာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကဘာရသွားလဲဆိုတော့ပြောခွင့်မရပေမဲ့ခင်ဗျားရဲ့နိုင်ငံတွေမှာဟိုအိန္ဒိယဆိုဥပမာအိန္ဒိယဆိုရင်လည်းသူ့နိုင်ငံမှာရှိနေတဲ့အိန္ဒိယနိုင်ငံက foundation တစ်ခုရှိတယ်အဲ့ဒီ foundation ကအဲ့ဒီ through ဒီအိန္ဒိယနိုင်ငံမှာပါရီလုပ်နေလဲဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အလောက်ကန်ခွင့်လန်းနေပါရီလုပ်တို့ပေးနေတယ်သူရဲ့ program activity လေးတွေကိုသူအကုန်လုံးပြောပြသွားတယ်ပြီးတော့တန်တဲ့လူတွေကြတော့လေကျွန်တော်တို့ဒီ corporate တွေပေါ့နော်ဥပမာ Ford တို့ဒီ company အတွက်လူငယ်ပိုင်းဆိုင်ရာမှာ director တွေဆိုနေသူရဲ့ Ford Foundation နဲ့လောက်လက်ရှိလူငယ်တွေပေါ်မှာလောက်ဟိုဒီလုပ်ငန်းလုပ်နေတဲ့အရာတွေဘယ်လိုမျိုး strategy တုံးပြီးမှလူငယ်တွေဟို target ထားပါတယ်ဆိုတဲ့ဟာကြီးအဲ့လိုမျိုးပဲကျွန်တော်တို့နားထောင်ခင်ရခဲ့တယ်ဟုတ
်အခုကို slide တို့ဒီ summit ကိုတက်ပြီးတော့မြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလို့ရနိုင်တယ်ဆိုတော့တဘောကကိုကောင်းထဲမှာပေါ့နော်အတိဝင်သွားတဲ့သူတို့ရှိရာနမူနာလေးတွေအတွေ့အကြုံကောင်းနေပါတယ်များရရလဲဗျဟို
အတွေ့အကြုံ ဆိုတာကျွန်တော်အများကြီးရသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဲ့ဒီမှာဝင်ပြီးတော့အဓိကဆွေးနွေးဖြစ်ကြတဲ့အကုန်လုံးနေရာပေါ့နော်ဝင်ပြီးတော့ presentation ပေးတဲ့အဖွဲ့အစည်းရတော့ဒါမှမဟုတ်လည်း panel discussion လုပ်တဲ့ချိန်မှာအလုံးနီးပါးပြောနေကြတာဟာပါလဲဆိုတော့အဓိကအဖြစ်ကျွန်တော်တို့ technology ကိုနီးပညာပေါ့နော်နီးပညာဘလောက်အရေးကြီးတယ်လဲဆိုတဲ့ဟာအဓိကတော့ highlight လုပ်ပြီးတော့ပြောကြသွားတယ်ပြီးမှနောက်တစ်ခုကไซเบอร์ยีနိုင်ငံကိုအခြေခံပြီးမှဒီနိုင်ငံကိုပေါ့เนาะဥပမာအာဖရိကတို့ပေါ့เนาะအဲ့ဒီမှာဆိုရင်သူတို့အာဖရိကမှာไซเบอร์ยีနဲ့အောင်မြင်နေတဲ့လူတွေသူတို့မှလည်းဘာမှဟိုဖက်ဆန်လည်းမရှိကြဘူးသူတို့လုပ်ငန်းလုပ်ခါစားတယ်မှာဒါမဲ့သူတို့ဘယ်လိုအောင်မြင်မှုရခဲ့တယ်လဲပြီးတော့သူတို့အစိုးရနဲ့ဘယ်လိုအတူတူလက်တွဲပြီးမှဘယ်လိုဖြေရှင်းတယ်လဲဒီပြဿနာဥပေါ့เนาะလေယာမေယာမေပိုင်ဆိုင်မှုတွေလေယာမေပိုင်ဆိုင်မှုတွေကစားသူတို့ဘယ်လိုတွဲလုပ်ရတယ်လဲပြီးတော့သူတို့ market ကိုဘယ်လိုဟိုအထူးပေါ်ရတယ်လေပြောပေရဘယ်လိုမျိုး skill တွေကိုသူတို့ဒီ NGO တရားနေဘယ်လိုမျိုးသူတို့ကိုဒီ capacity building တွေပေးတယ်လေဆိုတာအများကြီးကျွန်တော်တို့လေ့လာလို့ရတယ်ဥပမာဆိုပါဆိုကျွန်တော်တို့မြန်မာပြည်မှာဆိုရင် lesson ပြရေးကိုအခြေခံတဲ့နိုင်ငံဒါပေမဲ့ကျွန်တော်တို့ဟိုမှာကကျွန်တော်တို့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အောင်မြင်နေတဲ့အောင်မြင်တဲ့အဖွဲ့အစည်းဆိုတာတိတ်တော့ကျွန်တော်တို့မကြားဘူးပေါ့နော်လူနာမည်နဲ့ဖြစ်ဖြစ်ရော company နာမည်ဖြစ်ဖြစ်ရောဥပမာစံစဘာပို့ရဲဆိုရင်လည်းမြန်မာပြည်စံစဘာပို့တယ်လို့ပဲတည်တယ်ဒါပေမဲ့စံစဘာကမှဘယ်လိုမျိုးနည်းပညာနဲ့ထုတ်လုပ်ပြီးတော့ဘယ်လိုဒီတခြားနိုင်ငံကိုပို့ပါတယ်ဘယ်လိုမျိုးဒီ company အဖွဲ့အစည်းဆိုတဲ့ဟာတွေကျွန်တော်တိတ်မတွေ့ရဘူးပေါ့နော်အဲ့ဒါကြောင့်တော့ကျွန်တော်တို့အမှ learning process တွေအများကြီးတွေ့ရတယ်ပြီးတော့ technology ကလူငယ်တွေမှာဟိုဘယ်လောက်ထိသူတို့အာယုံစိုက်တယ်လဲဆိုတာကျွန်တော်အများကြီးမြင်လို့ရသွားတယ်တခြားဖွံ့ဖြိုးတိုးတက်စေနိုင်ငံဖြစ်တဲ့အာဖရိကတွေရောပြည်ဆိုင်ပြည်သူအခြေခံပြီးတော့နိုင်ငံတည်ဆောက်နေတဲ့နိုင်ငံဟိုလူငယ်တွေမှာဘာတွေလုပ်နေကြလဲဆက်ပြိုးနေပတ်သက်ပြီးတော့အဲ့လိုမျိုးလေးတွေကဒီကျွန်တော်တို့အများကြီးကျွန်တော်တို့ဟို landing လောက်တာအများကြီးရှိတာပေါ့ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံလည်းဆက်ပြိုးကြီးကမှဒီအခြေခံပြီးမှဟိုအသက်ဝင်ပြုကြတဲ့နိုင်ငံကိုအဲ့ဒီမှာကျွန်တော်တို့နိုင်ငံမှာဘယ်လောက်ထိအရေးကြီးတယ်လဲဆိုတာအများကြီးတင်လို့ရတာ Thank you.